Rohingya တွေပေါ်လူမျိုးတုံးတပ်ဖြတ်မှုမှာတာဝန်ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့အာလာဒိတ်စစ်ကောင်စာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာအရာရှိ6ဦးကိုနိုင်ငံတကာဖမ်းရမ်းထုတ်ဖို့အာဂျင်တီးနားနိုင်ငံကတရားရုံးတစ်ခုမှာ Rohingya အဖွဲ့တစ်ခုကဒီဇင်ဘာ6ရက်ကတင်သွင်းလိုက်ပါတယ်။ဒါက Rohingya တွေပေါ်ဆယ်စုနှစ်များစွာကြာလူမျိုးတုံးတပ်ဖြတ်မှုတွေတာဝန်ခံမှုစီဥတီတဲ့သမိုင်းဝင်ခြေလှမ်းဖြစ်ပြီးတရားမျှတမှုတွေကာလရှည်ကြာတိုက်ပွဲဝင်ခဲ့တဲ့အသေးအပွင့်တွေစတင်နေပြီလို့ဗြိတိန်နိုင်ငံအခြေစိုက်မြန်မာ Rohingya များအဖွဲ့ဥက္ကဋ္ဌဥထွန်းခင်ကအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အာဂျင်တီးနားတရားစီရင်စနစ်ကဒီရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့ဂတိကဝတ်ပြုထားပြီးအခုဒီပုဂ္ဂိုလ်9ဦးမှာတာဝန်ရှိကြောင်းနဲ့နိုင်ငံတကာဖမ်းဝရမ်းထုတ်ပေးဖို့တရားရုံးကိုတောင်းဆိုထားကြောင်းသူကပြောပါတယ်။လူမျိုးနှုံးတပ်ဖြတ်မှုကျူးလွန်တဲ့သူတွေဟာဥပဒေလက်ကနေလွတ်မြောက်နေတာမျိုးဖြစ်တယ်မို့လို့သူကဆိုပါတယ်။တရားရုံးကလက်ခံခဲ့ရင်နိုင်ငံတကာရဲတပ်ဖွဲ့ Interpol မှာနိုင်ငံတကာဖမ်းဝရမ်းထုတ်နိုင်တဲ့အထိအလိုလျောက်ဖြစ်လာနိုင်ပါတယ်။အခုစီးနဲ့မှာအနာသိန်းစစ်ကောင်းဆောင်နဲ့ဒုတိယစစ်ကောင်းဆောင်တွေပါဝင်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေမစ်ရှင်ရဲ့2018ခုနှစ်အစီရင်ခံစာထဲမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အခြားကျူးလွန်သူတွေကို Rohingya လူမျိုးတုံးတပ်ဖြတ်မှုတဲ့တရားစွဲသင့်ကြောင်းအကြံပြုထားတာပါ။ကမ္ဘာတရားစီရင်ပိုင်ခွင့်ညမာရဒီလိုကြီးလေးတဲ့ရာဇဝတ်မှုတွေကိုကမ္ဘာဘယ်နေရာမှာကျူးလွန်ခဲ့တာဖြစ်ပါစေကမ္ဘာပေါ်ကဘယ်နိုင်ငံမှာမဆိုစုံစမ်းစစ်ဆေးနိုင်ကြောင်း Rohingya အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်များ။